to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်2019ခုနှစ် February 10ရက် VOA American တန်ရဲ့တင်းနှင်းနှင်းညပဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အပိုင်းအစီအစဉ်တွေကိုကျွန်မများတစ်စင်အောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်သားညူပါ။ဒီဆူရီးယားနိုင်ငံရှေ့ချမ်းမှာရှိတဲ့ IS သွေးကြော်ကြီးထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နောက်ခံပြီးထားတဲ့ဒီဆီးရီးယားတပ်ဟာ IS စစ်သွေးကြော်တွေနဲ့အပြင်းထန်ကိုတိုက်ပွဲတွေဖြစ်နေပါတယ်။နောက်အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားနဲ့ပျုံယမ်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကဆုံးသက်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ကပြောပါတယ်။ဆက်လက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပြီးတော့ရှိပါတယ်မစိ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနှစ်ရက်အတွင်းစိတ်ကြွဆေး9တန်းနီးပါးဖမ်းဆီးရမိတဲ့အကြောင်းသတင်းလွှာနဲ့အတူမြမရေးရဆွေးနွေးကန်းကိုတင်ဆက်တဲ့အခါမှာ
လက်စားတဲ့တရားသူကြီးကတင့်မာပဲရှင်းနေကြလဲအမှုရတော့တယ်သူတို့အထုံးနည်းလူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝဏ္ဏန်းတွေကလည်းပြက်လာတယ်ဟောကိုစင်းတို့လည
်းမြမနိုင်ငံရဲ့တရားစီရင်စနစ်မှာအဆိုးဝါးဆုံးရင်ဆိုင်နေရတဲ့လက်ပေးလက်ယူကိစ္စတွေနဲ့ပတ်သက်ပြီးရှင်းနေကြီးဦးချင်းမြင့်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ဒီကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်တွင်တုံသက်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေအပြင်မြမပြည်မှပေးစာများကဏ္ဍမှာချစ်သူများနဲ့အကျိုးအထူးအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်။ဆီးရီးယားနိုင်ငံရဲ့ရှေ့ချမ်း IS စစ်သွေးကြော်တွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားရမှာအမေရိကန်နောက်ခံပြီးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဟာ IS စစ်သွေးကြော်တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်နေပါတယ်။ SDF တိုက်ဖွဲ့တွေအနေနဲ့စစ်သွေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံနေတဲ့ကြေးရွာတွေကိုရှင်းလင်းဖို့စတင်လုပ်ဆောင်နေပြီလို့အဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Mustafa Bali က Twitter အကောင့်ကနေပြောဆိုပါတယ်။ SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားရှိနေတယ်လို့ SDF တပ်မှူးတူကလည်း AFP သတင်းဌာနကပြောပါတယ်။အီရတ်နယ်စပ်နဲ့ကပ်နေတဲ့4,000 km လောက်ပဲရှိတဲ့ဘက်ခုစ်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေတာပါ။အဲဒီမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကဒီလေကြောင်းပစ်ကူပေးနေတဲ့အောက်မှာပဲ SDF တပ်ဖွဲ့တွေက IS စစ်သွေးကြော်တွေကိုစစ်ဆင်နေတာပါ။အဲဒီဒေသအတွင်းမှာတိုက်ပွဲအတွေ့အကြုံကောင်းကောင်းရှိတဲ့ IS တိုက်ခိုက်သမား3,000လောက်ရှိမယ်ဆိုပြီးတော့ SDF တာဝန်ရှိသူတွေရောဗြိတိန်ခြေစိုက်တဲ့ဆီးရီးယားလူခွင့်ဆောင်ကြည့်ရေးဖွဲ့ကပါခန့်မှန်းထားပါတယ်။အများစုကတော့နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။ဒေသအတွင်းမှာပဲအရက်သားရာကနန်းအတော်များများလည်းရှိမယ်ဆိုပြီးတော့ခန့်မှန်းထားပါတယ်။ဆီးရီးယားရှေ့ချမ်း IS ထိန်းချုပ်ရေးဒေသကိုဆစ်ဆင်ဖို့ကတ်တပ်ဖွဲ့ဒီပြည်စစ်တွေနဲ့အတူ SDF တပ်ဖွဲ့ကစစ်ပြင်နေတာကြောင့်ဆီးရီးယားရဲသားနဲ့နိုင်ငံသား2000ကျော်ဟာဒီဒေသတွင်းကနေအခုပြီးခဲ့တဲ့သတင်းပတ်တွေတွင်ကထွက်ပြေးခဲ့ရတယ်လို့ဒေသတွင်းကရတဲ့သတင်းတွေအရသိရပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့အဲဒီစစ်ပြေးဒုက္ခသည်တွေကိုဆီးရီးယားရှေ့မြောက်ပိုင်းဒေသဒုက္ခသည်စခန်းတစ်ခုမှာနေရာချထားပါတယ်။ပြေးလာတဲ့အမျိုးသမီးနဲ့ကလေးအများစုဟာနိုင်ငံသားတွေနဲ့ IS မိသားစုဝင်တွေဖြစ်ကြတယ်လို့စကန်အုပ်ချုပ်ရေးမှူးကဗီဒီယိုကိုပြောဆိုပါရတယ်
။တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်တွေရှိနေဖို့အတွက်တောင်ကိုရီးယားဆိုရကငွေပမာဏတိုးပေးဖို့သဘောတူစာချုပ်တတိယကိုတနင်္ဂနွေနေ့ကနိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြပါရတယ်။နောက်ထပ်တစ်နှစ်အသစ်ထပ်ပြီးတော့ချုပ်ဆိုလိုက်တဲ့စာချုပ်အရတောင်ကိုရီးယားနိုင်ငံကအမေရိကန်ဒေါ်လာတန်890ပေးရမှာဖြစ်ပြီးဒါဟာပြီးခဲ့တဲ့နှစ်ကထက်ဒေါ်လာတန်60ပိုများတာဖြစ်ပါရတယ်။ဒီသဘောတူစာချုပ်ကိုတော့တောင်ကိုရီးယားပါလီမန်ကအတည်ပြုပေးရမှာပါ။ဒီသဘောတူညီချက်အသေးအတောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 28,500 ဆက်လက်ထားရှိရေးအကူအညီပေးနိုင်ဖို့အတွက်တောင်ကိုရီးယားအစိုးရအနေနဲ့ 8,200 လုံးတိုးပေးဖို့သဘောတူလိုက်တာဖြစ်ပါတယ်။အမေရိကန်တပ်တွေဟာ1950ကနေ1953ခုနှစ်ကြာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲဖြစ်ပြီးချိန်ကစပြီးတော့ဒီတောင်ကိုရီးယားနိုင်ငံမှာတက်ဆွဲလာခဲ့တာဖြစ်ပါတယ်ညာ
။အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုပြင်ဆင်ဆောင်တဲ့အနေနဲ့ဒီမြောက်ကိုရီးယားနဲ့ပြုံရမ်းမျိုးတော်မှာဆွေးနွေးမှုတွေကိုတောက်ကြနေကဆုံးသက်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကူစတဲ့စတီဖန်ဘီဂန်ကပြောပါရယ်ထိပ်သီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီလ28ရက်နဲ့28ရက်နေ့တွေမှာကျင်းပဖို့ရထားပါရယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းနေရှိခဲ့တယ်လို့အထူးကူစတဲ့ဘီဂန်ကတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးမျိုးတော်မှာစီနီတွေ့ဆုံစဉ်အတွင်းပြောပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းနဲ့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အစောပိုင်းကလေးကပြောဆိုထားပြီးဖြစ်ပါတယ်သမားအနေနဲ့နောက်ထပ်အဆင့်တွေကိုသွားဖို့အတွက်လွန်မင်းမျှော်မှန်းထားပါတယ် DPRK နဲ့ရောအမေရိကန်ဘက်ကပါအပြင်းအထန်ဆွေးနွေးနေကြပြီးတော့တကယ်ကိုတူးတက်မှုတွေရလာနိုင်တယ်လို့အထူးကိုယ်စားလှယ် Beacon က မြောက်ကိုရီးယားနိုင်ငံရဲ့တရားဝင်အသုံးအနှုန်းဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်သမ္မတနိုင်ငံကိုအတူကောက်အဖြစ်အမိတပ်ပြောဆိုသွားပါတယ်။ခေါင်းဆောင်ကြီးကင်ဂျွန်အွန်းရဲ့လက်အောက်မှာမြောက်ကိုရီးယားနိုင်ငံဟာတကယ့်ကိုစီးပွားရေးအားကောင်းတဲ့နိုင်ငံဖြစ်လာလိမ့်မယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါ့အပြင်မြောက်ကိုရီးယားဟာဒုံးကျည်အစားစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်လာလိမ့်မယ်လို့လည်းသမ္မတကသူ့ရဲ့ Twitter အကောင့်မှာတွက်ကင်းထုတ်ထားပါတယ်။
ခိုင်မြင်ကလာမယ့်မတ်လ24ရက်နေ့မှာချင်ပါမယ့်ရွေးကောက်ပွဲမှာသူ့ရဲ့အမဖြစ်သူဝင်းကြီးကျုပ်အဖြစ်နဲ့ဝင်အရွေးခံမဲ့အစီအစဉ်ကိုမထောက်ခံဘဲတားမြစ်လိုက်ပါတယ်။ Thai Rasor Chap Party ကထိုင်းပြည်မဟာဝဂျီယလောင်ကောင်းရဲ့အသက်68နှစ်အရွယ်ရှိဖြစ်တဲ့အမတော်ဥပရတနာဟာသူတို့ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်ကြောင်းကြေညာခဲ့တာပါ။ထိုင်းပြည်မှာမဟာဝဂျီယလောင်ကောင်းကသူ့ရဲ့အမတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအင်မတန်မှမသင့်တော်တဲ့လုပ်ရဖြစ်တယ်လို့အမျိုးသားရင်ကျင်းမှုထုံးတမ်းနဲ့လဲစန့်ကျင်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးတဲ့နောက်ချက်ချင်းဆိုလိုပဲမင်းသမီးဥပိုရတနာပေါ်ထားတဲ့နိုင်ငံရေးမျှဝင်ချက်တွေလဲထိခိုက်သွားခဲ့ပါတယ်။ကြေညာချက်တဦးလည်းဖြစ်အရေးချင်းပြောရတဲ့သူတဦးလည်းဖြစ်တဲ့မင်းသမီးဥပိုရတနာဟာအသင့်တော်ဆုံးပုဂ္ဂိုလ်တဦးဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်အဖွဲ့ကသဘောတူခဲ့တာဖြစ်တဲ့ဆိုပြီးတော့ Thai Rasor Chap Party ကကောင်းဆောင်ကပြောပြီးခဲ့တဲ့ရပိုင်းတော့ကကြီးညာခဲ့တာပါဒါပေမဲ့စနေနေ့မှာတော့ Thai Research Party ကထိုင်းပြည်ပေါ်မှာတစ္ဆာခံကြောင်းနဲ့တော်ဝင်အမိတ်နဲ့ကိုက်ညီအောင်ဆောင်ရွက်မဲ့အကြောင်းကိုကြီးညာချက်ထုတ်ပြန်ခဲ့ပါတယ်မင်းမီဥပရတနာကတော့စနေနေ့မှာ Instagram post တစ်ခုတင်ပြီးတော့သူ့ကိုထောက်ခံသူတွေရဲ့မေတ္တာနဲ့စေတနာကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ကန်တဲ့ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ဗင်နီဇွဲလားနိုင်ငံတွင်းမှာဟစ်စပူလာစစ်သွေးကြောအုပ်စုမြုံနှံထားတဲ့လျှို့ဝှက်လှုပ်ရှားရေးသမားတွေရှိနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုရဲ့ပြောဆိုချက်အပေါ်မှာအမေရိကန်ပြည်အောင်စုရဲ့ဒီကမ္ဘာတောင်ပိုင်းစစ်ဒေသအကြီးအကဲဖြစ်သူကအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသတွေမှာရှိနေတဲ့အမေရိကန်စစ်တပ်အနေနဲ့အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့နဲ့လူသားရပ်တည်မှုဆိုင်ရာအချက်တွေကိုကူညီဖြည့်ရှင်းပေးဖို့ပဲအာရုံထားပြီးတော့ဆောင်နေတယ်လို့ဆိုပါတယ်။ရည်ရပူချုပ်ကြီး Crash Faller ကို view ကမင်းမြန်းခဲ့ရမှာအမေရိကန်ပြောင်စုအနေနဲ့အဲ့ဒီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေနောက်အမေရိကန်ပြောင်စုရဲ့ပန်ဆိုင်မှုတွေနဲ့တန်တမန်တွေလုံခြုံရေးအတွက်ဆောင်ရွက်ပေးနေတယ်လို့ပြောဆိုခဲ့ပါတယ်။အမျိုးသားလုံခြုံရေးချန်ပီယံ John Bolton စဉ်းစားနေတယ်လို့ Venezuela အင်ဂျင်ကျင်ကိုလံဘီယာနိုင်ငံကိုအမေရိကန်တပ်တွေဆဲလွတ်နိုင်ခြေရှိမရှိ view ကမင်းမြန်းပါတယ်။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးကောင်စီကပဲဆုံးဖြတ်လိုက်မယ်လို့ပူချုပ်ကြီး Faller ကပြောခဲ့ပါတယ်။သူတို့အနေနဲ့ကတော့အဲ့ဒီမှာနေသူကရန်ဆိုင်နေရတဲ့လူသားရပ်တည်မှုအခက်အခဲတွေကိုပဲအာရုံစိုက်ထားတယ်လို့ဆိုပါတယ်။ဗင်နီဇွဲလားနိုင်ငံကြီးမှာရုရှားကပါဝင်ပတ်သက်လာနိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့ရုရှားဘက်ကရင်ကပတ်သက်ခဲ့မှုတွေရှိတာကြောင့်အချိန်မီပတ်သက်လာနိုင်တဲ့ဒီအတွက်လည်းရှေ့လျှောက်ဖြစ်လာနိုင်ခြေတွေအပေါ်မှာပြင်ဆင်ထားရမယ်လို့ရည်တပ်ပူချုပ်ကြီးကတုံ့ပြန်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးအခြေအနေတွေအတော်များအလုံးမင်းကိုစိုးရွားနေပြီးတော့ဗင်နီဇွဲလားပြည်သူတွေဟာလည်းသူတို့အတွက်အချိန်မီပိုကောင်းမဲ့နိုင်ငံတွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။အမေရိကန်ရဲ့အခြားနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတွေတည်လာတဲ့ပထမဆုံး truck ကားလမ်းဟာပြီးခဲ့တဲ့ဇာတာရီနေ့တုန်းကကိုလံဘီယာနေဆက်မြို့တစ်မြို့ကိုရောက်ခဲ့ပါတယ်။အဲဒီကနေပြီးတော့ဗင်နီဇွဲလားနိုင်ငံကိုကူးဖို့အတွက်မျှော်လင့်ခဲ့တာပါ။ဒါပေမဲ့လို့လဲဒီဗင်နီဇွဲလားသမ္မတမာဒူရိုကဒီပြည်ဝင်ခွင့်မပေးဘဲနဲ့နေဆက်သတားတွေကိုလည်းပိတ်ဆို့ထားဖို့သူရဲ့စစ်တပ်ကိုအမိန့်ပေးခဲ့ပါတယ်
။ Sierra Leone နိုင်ငံမှာအာမဖြူချင်းမှုနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေအလုံးစုံဖြစ်နေတာကြောင့် Sierra Leone သမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာလိုက်ပါတယ်။အသက်မပြည့်သေးသူကလေးတငယ်လေးပေါ်မှာလိမ်မိုင်းဆိုင်ရာအကျန်းဖတ်မှုကျူးလွန်သူဘယ်သူကမဆိုထောင်တန်းတစ်သက်တစ်ကျွန်းချမှတ်သွားမှာဖြစ်တယ်လို့သမ္မတ Julius Maradona ကပြောပါတယ်။ Sierra Leone နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လိမ်မိုင်းဆိုင်ရာအကျန်းဖတ်မှုနဲ့ကြားမခွဲခြားမှုပေါ်မှာအခြေခံတဲ့အကျန်းဖတ်မှု 8,000 ကျော်တဲ့က၃ဘုံ၃ဘုံလောက်ဟာကလေးတငယ်လေးပေါ်မှာကျူးလွန်ခဲ့ကြတဲ့အမှုတွေဖြစ်ပါတယ်။အမှန်တကယ်ဖြစ်တဲ့အမှုအရေးအတွက်ကတော့ဒီထက်ပိုများနိုင်တယ်လို့လည်းယူဆနေကြပါတယ်။ဒါပေမဲ့လည်းရေဘူးရအဖြစ်တော့အဲ့ဒီအာဖရိကတိုက်ကအာဖရိကတိုက်အနောက်ပိုင်းနိုင်ငံမှာလိမ်မိုင်းဆိုင်ရာပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်ပြီးဆွေးနွေးတာတွေဟာဒလေထုံးစံနဲ့မညီညွတ်ဘူးဆိုပြီးတော့မဆွေးနွေးဘဲနေကြတဲ့အရာတွေဖြစ်ပါတယ်။သမရဘိုင်ယိုကတော့ဒီ energy ကိုတနိုင်ငံလုံးအတိုင်းအတာနဲ့ရည်တည်ဖြည့်ရှင်းသွားမှာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်အရေးပေါ်ချင်းနေချင်းကြစင်မှာပြောပါတယ်။ဆိုရဆေးရုံတွေအနေနဲ့အာမပြည့်ကျင့်ခံရသူတွေနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုခံရတဲ့သူတွေကိုစေဝါခမဲ့ကုသပေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ ဒါပြင်အာမပြုကျင့်တာနဲ့ဒီမိုင်းဆိုင်ရာအကြမ်းဖက်မှုခံရသူတွေအတွက်ဖွဲ့စည်းထားတဲ့ဒီအထူးရဲတပ်ဖွဲ့နဲ့ပြည်မှုဆိုင်ရာအထူးတရားရုံးတွေကလည်းဒီပြည်မှုတွေကိုစုံစမ်းရေးယူတာတွေကိုအများဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့သမရဘိုင်ကပြောကြားသွားခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာဝီကွာလူမျိုးစုတသားလောက်ကိုထိသိမ်းထားတယ်ဆိုတဲ့အကျဉ်းစခန်းတွေကိုပိတ်ပစ်ဖို့တူရကီနိုင်ငံကတိုက်တွန်းပြီးတော့ဒါဟာလူသားကမ္ဘာအတွက်ကြီးကြီးမားမားအရှက်ရဖွယ်ကိစ္စဖြစ်တယ်လို့ပြောပါတယ်။တက်အနွေဝီကာတသန်းကျော်ဟာအဲ့ဒီချင်းစခန်းတွေမှာညှဉ်းပန်းနှိပ်စက်ခံရတာတွေနောက်နိုင်ငံရေးအရယူဆသသွင်းခါမှုတွေဖြစ်နေတယ်ဆိုတာလှုပ်ဝက်ထားလို့မရတော့ဘူးလို့တူရကီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟမ်မီအက်စဝိုင်ကစနေနေ့မှာကြေညာပြောဆိုသွားတာပါတရုတ်နိုင်ငံဇင်ဂျန်ပြည်နယ်မှာရှိတဲ့ချင်းစခန်းစုမှာထိမ့်သိမ်းထားတဲ့ဝီကာလူမျိုးကဗျာဆရာအနုပညာရှင်အဗ်ဒူရင်ဟေယက်ကွယ်လွန်သွားတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တူရကီနိုင်ငံကအခုလိုကြေညာတာပါဝီကာကဗျာဆရာဟေယက်တေဆုံနေဆိုတဲ့သတင်းနဲ့ပတ်သက်လို့တော့တိကျအတည်ပြုလို့မရသေးပါဘူးခင်ဗျာ
အင်္ဂလန်မှာအခုကစားနေတဲ့အင်္ဂလန်ပရီးမီယာလိဂ်အမပေးဘောလုံးပွဲမှာတော့လက်ရှိမှာတော့တော့တနမ်ဟော့စဖော့အသင်းနဲ့လက်စတာစီးတီးအသင်းတို့ကစားနေကြပြီးတော့52မိနစ်ထိကစားပြီးသွားပြီဖြစ်ပါတယ်ဒီအချိန်မှာတော့တော့တော့တနမ်ဟော့စဖော့အသင်းကလက်စတာအသင်းကိုတကောကိုမရှိနဲ့ဦးဆောင်နေပါတယ်တော့တော့တနမ်ကိုကတော့33နှစ်မှာဒေးဗစ်ဆန်ဆန်ချက်စ်ကသွင်းထားတာဖြစ်ပါတယ်ခင်ဗျာပိလာလီဂါမှာပေးဘောလုံးပွဲမှာတော့ Real Madrid အသင်းက Atletico Madrid အသင်းကို 3-2 နဲ့အနိုင်ရပြီးတော့ဒုတိယနေရာကိုတက်သွားခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOE ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနှစ်ရက်အတွင်းစိတ်ကြွစေ9တန်းနီးပါးဖမ်းဆီးနိုင်ခဲ့ကြောင်းဖေဖော်ဝါရီလ10ရက်နေ့ကထိုင်းရဲချုပ်ထုတ်ပြန်ခဲ့ပြီးဒီဆေးတွေဟာမြန်မာနိုင်ငံဝတောင်ပိုင်းကလာတဲ့ဆေးတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာဖေဖော်ဝါရီလ10ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသဝင်းပါပေါက်ခရိုင်နဲ့မဲလောင်နှစ်နေရာမှာဖမ်းဆီးခဲ့တဲ့ကိုသုံးလုံးတစိမ့်စိတ်ကြွစီပြား6တန်း 4,600 ဟာဝါတောင်ပိုင်းကလာတာဖြစ်တဲ့အကြောင်းတရားဝင်ထုတ်ဖော်ပြောဆိုသွားတာပါတရားခံထိုင်းနိုင်ငံသား2ဦးနဲ့အတူစိတ်ကြွစီတွေတည်ဆောင်လာတဲ့စစ်ကက်ကားငယ်နှစ်စီးကိုလည်းတင်ဆီနိုင်ခဲ့တာဟာမြို့ရဲစေဝါပပျောက်ရေးစီမံချက်ကာလအတွင်းချင်းရန်ခရိုင်ရဲတပ်ဖွဲ့ဝင်တွေရဲ့စွမ်းဆောင်ချက်ဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ဒုရဲချုပ်ချလန်ကရက်ဒီဝရခံကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ဒီကောင်ကတန်ရာပါတဲ့ဘတ်ဒီလာနဲ့ဒီလာကိုလည်းပုံဘူးတော့ဟာဖောင်းကောင်တန်ရာပါတဲ့ဘတ်ဆောင်လာနဲ့ဒီခတ်ပြီးဖန်ဆန်းနေရုပ်မတီးတမ်ချပ
်စိတ်ကြွသေးတဲ့အလုံးရင်တဲဆောင်ဝင်ရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်မဲဖားလွန်ဒေသမှာရဲတပ်ဖွဲ့ဝင်တွေဟာအချိန်မလတ်စောင့်ကြည့်စစ်ဆေးနေတဲ့ဓာတ်ကပဲတစ်တောနဲ့တောင်နှမ်းတွေထူထပ်နေတဲ့တော်လန်တိုင်းစိတ်ကြွဆေးပြားတွေကိုစာလိုက်ကြောပိုးအိတ်တွေနဲ့တဲဆောင်လာပြီးမှကားလက်မတွေနဲ့အနည်းဆုံးနေရာတွေမှာကားတွေနဲ့လာတဲခဲ့ကြတာကိုဖမ်းမိခဲ့တာလို့ဆိုပါရယ်ဖေဖော်ဝါရီလ10ရက်နေ့ကဝင်းပါပေါက်ခရိုင်တွင်စိတ်ကြွဆေးပြားတွေတဲဆောင်လာပြီးမောင်းလာတဲ့ကားမောင်းသမားရဲ့နောက်ကိုရဲကားတွေကလိုက်တဲ့အတွက်ကားကိုရက်ပြီးတောထဲဝင်ပြေးလွတ်မြောက်သွားခဲ့ပေမဲ့သူ့ရဲ့ဗန်စာအုပ်ဟာကားပေါ်မှာကျန်ရစ်ခဲ့တာကြောင့်သူ့ရဲ့နေရက်ကောနာမည်ပါတိသွားခဲ့ပါရယ်ဖေဖော်ဝါရီလ9ရက်နေ့မှာပဲနောက်ထပ်တိုယိုတာကားတစ်စီးနဲ့စိတ်ကြွစေးပြားနှစ်တန်းတည်ဆောင်ပြီးမက်ဆွေရဲစစ်စေးရေးဂိမ်းမှာမိသွားသူကတော့အသက်33နှစ်အရွယ်နိုင်စုထီဖြစ်ပါတယ်။ခုရပိုင်းတွင်ထိုင်းနိုင်ငံထဲမှာစိတ်ကြွစေးနဲ့ပတ်သက်တဲ့တရားခဏ်တွေဖမ်းဆီးခံရတဲ့အထက်မှာအသက်19နှစ်အရွယ်ကြည်အေးလို့အမည်ရတဲ့မြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့ဆိုပါတယ်။သူ့ကိုဖမ်းမိတာကတော့ရှမ်းပြည်နယ်မိုင်းတုံနဲ့အနီးဆုံးထိုင်းနိုင်ငံဘက်ဖန်ခရိုင်အတွင်းကိုစိတ်ကြွစေးပြား2000နဲ့တူဝင်ရောက်လာတော့မှဖမ်းမိခဲ့တာလို့ဆိုပါတယ်။မြန်မာနိုင်ငံဘက်ကလည်းဝိရစေဝါနဲ့ပတ်သက်တဲ့သူတွေပါဝင်နေတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းမိတာကြောင့်ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံသား82ဦးကိုမြန်မာဘက်ကနေလွှဲပြောင်းပေးခဲ့ပါတယ်။အလားတူပဲမြန်မာဘက်မှာလည်းစိတ်ကြွစေးကြအနှဲငယ်နဲ့ထိုင်းနိုင်ငံသား3ဦးထက်မနည်းကိုဖေဖော်ဝါရီလ9ရက်နေ့ကထပ်မံဖမ်းဆီးခဲ့ပါတယ်။2018ခုနှစ်အတွင်းမှာထိုင်းမြောက်ပိုင်းမှာစိတ်ကြွစေးကြအရေးအတွက်တန်း160ကျော်ဖမ်းဆီးနိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့တန်း280ကျော်အထိတိုးလာခဲ့တဲ့အကြောင်း2019ခုနှစ်မှာတော့ဒီထက်ပိုပြီးများလာနိုင်တယ်ဆိုပြီးပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းရနာပိုင်းကထုတ်ဖော်ပြောဆိုသွားပါတယ်ရှင်
ပြောရှိမြတ်မြတ်အခုလာမဲ့ဖေဖော်ဝါရီလ၁၂ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းနာခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်အောင်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းနာဖွဲ့စည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါပြည်လုံးစိတ်ဓာတ်ကိုအရင်ပြုပြီးတော့ဒုတိယပြည်လုံးညီလာခံဆိုပြီးတော့လက်ရှိဆိုရကလည်းဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါတိုင်းနာတွေလူလာကြတဲ့ပြည်အောင်စုတည်ဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ကြီးအလားအလာကောင်းတွေကဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညဒိုင်အလီလိုက်စီစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမိများလို့ရတော့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒိုင်အလီလိုက်စီစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့တဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မြမအရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်။မြမနိုင်ငံရဲ့တရားစီရင်ရေးစနစ်မှာအဆိုးဝါးဆုံးရင်ဆိုင်နေရတာကလက်ပေးလက်ယူကိစ္စပဲဖြစ်တယ်လို့ပြည်ထောင်စုရှိနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌတရားလွတ်တော်ရှိနေကြီးဦးကြီးမြင့်ကပြောပါရယ်။တရားစီရင်ရေးလောကမှာနာမည်ဆိုးနဲ့ထင်ရှားတဲ့အမှုပွဲစားဆိုတာဘယ်လိုလူမျိုးတွေပါလဲ။တရားစီရင်ရေးဘိုင်းကိုအုပ်ချုပ်ရေးဘိုင်းကဝင်ဆက်ဖက်တာကရောဘယ်လောက်ထိရှိနေပါသေးသလဲ။လက်ရှိသမရဦးဝင်းမြင့်လက်ထက်မှာတရားစီရင်ရေးကဏ္ဍပြောင်းလဲတိုးတက်လာဖို့ဘလောက်ထိအလားအလာရှိပါသလဲဆရာရီနဲ့ပတ်သက်ပြီးရှင်နေကြီးဦးကြီးမြင့်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင
်သမမဦးလို့ကျွန်တော်တို့လက်ရှိဒီနေ့မြန်မာနိုင်ငံတရားစီရင်ရေးလောကမှာအထူးကရင်ဆိုင်နေရတဲ့စိန်ခေါ်မှုကြီးတစ်ခုပြောပြပါမယ်
အဲအဓိကစင်ခေါ်မူကြီးကတခုတော့မဟုတ်ဘူးဓမ္မအထူးဆုံးကတော့လက်စားမှုပေါ့နော်နံပါတ်1ကတော့အကြီးအသေးတွေကြလာတယ်ပေါ့နော်နံပါတ်3ကတော့ဇာရိတာကြီးလည်းကြလာတယ်အဲ့ဒါတွေကျွန်တော်တို့ယူဆိုင်နေရတယ
်လက်စားမှုဆိုတဲ့နေရာမှာလက်စားမှုရဲ့အန်ဒီရယ်ကဘလောက်တောင်ကြီးပါလဲဆရာနမူနာလေးတစ်ခုနှစ်ခုလောက်နဲ့
1988နောက်ပိုင်းမှာလုံးဝကိုစွတ်ပစ်လိုက်တာလုံးဝစွတ်ပစ်လိုက်တာမင်းတို့ပေးအပ်တဲ့အမိတ်ကိုနာခံမင်းတို့လည်းပဲတင့်တော်သလိုလောက်ကြနေကြဆိုပြီးတော့လှုပ်ပေးလိုက်တဲ့ကြောင့်မလို့လုံးဝအကန့်တအတားအဆီးမရှိလက်စားမှုကြီးကဖြစ်လာတာဟာဒီနေ့ဒီပတ်တုပ်လို့မရဘူးကြမ်းနေတုံးပဲအဲ့ဒါသွားတွေ့ရတယ
်ဟုတ်ကဲ့လက်စားမှုဆိုတဲ့နေရာမှာအဆင့်အဆင့်ပေါ်ဆရာနော်တရားစင်ရေးပိုင်းကိုကျွန်တော်နားလည်တယ်လို့ဆိုရင်အစိုးရဘက်ကတောင်းရှိတဲ့လူတွေပါမယ်ကျွန်တော်တို့ဟလာဥပဒေကြီးရကျွမ်းကျင်သူတွေအပိုင်းရှေ့နေချုပ်ယုံပိုင်းပေါ့နော်ဒီဘက်ကဆိုရင်ကျွန်တော်တို့ရှေ့နေတွေတခါရှေ့နေတွေနဲ့ဆက်ဆက်တဲ့အပိုင်းပေါ့အဲ့လိုနှစ်ပိုင်းရှိမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လက်စားမှုကဘယ်နေရာတွေမှာဘလောက်တောင်ကြည်ကြဲပြန့်ပြန့်ရှိနေတယ်လဲဆရာ
လက်စားမှုကအဲ့88ဟိုဘက်ပိုင်းမှာထိမ့်ထားနေတယ်မရှိသလောက်နီးပါးလောက်ကိုပြောလို့ရတယ်ထိမ့်ထားနေဒီဘက်ပဲကြတော့ဆိုအာနာဒီမြဲကြီးအဓိကဖြစ်သွားတဲ့အတွက်ကြောင့်မလို့သူကအဲ့ဝန်ထမ်းတွေဝန်ထမ်းတရားသူကြီးတွေကိုသူတို့ပေးတဲ့အမိတ်ကိုနာခံအောင်လို့ဆိုပြီးတော့သူတို့လွှတ်ပေးရတာပေါ့အဲ့တော့လက်စားတဲ့အခါကျတော့တရားသူကြီးကလက်စားလာတဲ့အခါကျတော့လက်စားတဲ့တရားသူကြီးတင်မာပဲရှင်းနေကြလဲအမှုရတော့တယ်သူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝဏ္ဏန်တွေကလည်းပြက်လာတယ်တော့ကုံစင်းတို့လည်းတအားတက်လာတယ်တက်လာတဲ့အခါမှာလက်ခါနဲ့မလောက်တာတွေပြဿနာကြီးတွေပေါ်လာတယ်ပေါ့အဲ့ဒီအခါမှာတကယ်ဒီဟာကိုဆရာစီရင်ကိုဖြစ်စည်းရတဲ့အထဲမှာရှင်းနေတယ်လဲပါတယ်ရှင်းနေတယ်တဲ့တရားသူကြီးနဲ့အပေးယူလို့ကြပါတရားသူကြီးကလည်းဘယ်ရှိတယ်ကိုငါအဲ့ရှိနေရလဲလက်ထိုးပေါ့အဲ့လိုလုပ်ပြီးတောက်မထားနိုင်နဲ့ရှိနေတယ်ကဖြက်ရင်းနဲ့ဥပဒေဝန်ထမ်းတွေရောရဲတွေရောတရားသူတွေရောအကုန်ပြက်ပဲအဲ့လိုတသုံးဟိုဟာတပရိုက်တဲ့အကုန်လုံးဝမ်းဆက်ပြက်တာဝမ်းဆက
်ရန်ရာကြီးတစ်ခုလုံး
ရန်ရာကြီးတစ်ခုလုံးပြက်တာ
ဟောအစင်စင်အစင်စင
်ပြည်သူတွေပါပြက်တာပြည်သူတွေကဘယ်လိုပြက်လဲဆိုလို့ရှိရင်အဲ့လိုလက်ပေးမှပဲရတော့တဲ့အခါကျတော့လက်မပေးရရင်ကိုငါတို့ရှုံးတော့မှာပဲဆိုပြီးတော့လက်ပေးကောင်းတဲ့ရှိနေလက်ပေးစားတဲ့တရားသူကိုပေါင်းတဲ့အဆင့်ထိရောက်ပြီးပြည်သူပါပြစ်တာ
ဒီအမှုဖြစ်နေတဲ့လူတွေကိုယ်တိုင်ကိုကသူတို့သာလက်ငွေမပေးနိုင်ဒီအမှုကိုသူတို့ရှုံးသူတို့ဘက်ကသူတို့လုံးဝယုံကြည်စိတ်ထားတယ်ငါတို့ကဒီအမှုမှာမှန်တယ်လို့အယူဆယုံကြည်ချက်ရှိရင်တောင်မှသူကလက်ပေးမှပဲတောင်နိုင်မယ်လို့သူတို့အဲ့လိုယူဆလာတာ
ဟုတ်တယ်သူတို့ကအဲ့ဒါမျက်မြင်ကလည်းအဲ့တိုင်ခံစမ်းစားတာမျက်မြင်တွေ့နေတာဘူးလက်ပီးလို့ပတ်စံရှိရလို့နိုင်သွားတဲ့ဟာတွေမြောင်းများစွာတွေ့တဲ့အခါမှာအလိုလိုလေးကြောက်လန့်ထိတ်လန့်ပြီးတော့မရှိရှိတာရောင်းချပေါင်းနှံအဲ့လိုပေါ့လောက်ပြီးတော့ကိုပေးရတဲ့ဘဝရောက်တာ
ဲ့တော့ဆရာကျွန်တော်ဒီရပိုင်းမှာပါပဲဒီအမှုပွဲစားကိစ္စဒီမတိုင်ခင်ကလည်းပဲအမှုပွဲစားဆိုတဲ့ဘောကတော့ကျွန်တော်ကြားဘူးပါတယ်ဆိုအမှုပွဲစားဆိုတာဘယ်လိုလူမျိုးတွေကိုခေါ်ပါ
အမှုပွဲစားကတော့ပထမတော့တရားရုံးတွေမှာလာပြီးတော့လျှောက်လွှာစည်းရေးတွေနဲ့ပေါင်းပြီးတော့အဲ့ကတော့အမှုပွဲစားဆိုပြီးတော့အမြင်လူရောပေါ့လေအရှင်းတွေကိုသူတို့ကနေငှားပြီးတယ်ရှားပြီးတယ်ရှင်းတွေပြီးတယ်ဆက်ကိုယူတယ်အဲ့လိုလို့ရင်းအောင်ပြင်လက်ဖက်ဆိုင်အဆင့်လောက်ပွဲစားပဲရှိတယ်သူတို့လည်းနေပါစာဝန်ကြီးလေးရပေါ့နောက်လည်းကြားလည်းကြားအောင်အဲ့ပွဲစားအလုပ်ကို88နောက်မှာဘယ်သူတွေကလှုပ်လာလဲဆိုတော့တရားသူကြီးကိုယ်တိုင်ကလှုပ်တယ်ဥပဒေဝန်ထမ်းကြီးကိုယ်တိုင်လှုပ်တယ်ရဲတွေကလည်းအမှုဖွင့်တွေကအဲ့မှာစပြီးလက်စားတာပဲဘယ်တရားသူကိုငှားအဲ့လိုပေါ့နောက်ကအုတ်ချိုးမှုတွေပေါ့ရဝတာတွေသူတို့ကလည်းပွဲစားတွေဖြစ်တယ်အကုန်လုံးကြည့်ရပြောနောက်ပိုင်းကျဌာနဆိုင်ရာတွေရပါပွဲစားအလုပ်တွေကိုတွင်းတွင်းကြဲကြဲလုပ်တာတော့သွားတွေ့ရတယ်အဲ့တော့လို့ပွဲစားဆိုတာကအပြင်ကလာလုပ်တယ်ဆိုတာတဲ့နောက်ပိုင်းကျတော့အတွင်းရပဲပွဲစားအလုပ်တွေကိုလုပ်ကြတယ်ဆိုတာသွားတွေ့ရတယ
်ဆိုတော့ဒီတရားစီရင်ရေးလောကအတွင်းကပြောရရင်အစစ်အစင်တာဝန်ရှိသူတွေပေါ့နော်ဒီအစစ်အစင်တာဝန်ရှိသူတွေကိုယ်တိုင်ကိုကအမှုတွေကိုပွဲစားလုပ်ပြီးတော့လာဂိုင်လာကြတယ်ဆုံးဖြတ်ဖို့လုပ်လာကြတယ်တရားစွဲဖို့လုပ်လာကြတယ်အဲ့လိုတွေဖြစ်လာတာပေါ့ဆရာ
ဟုတ်တယ်တရားသူကြီးကလောဘကြီးတာလေဥပဒေဝန်ထမ်းတွေရဲတွေကလည်းတာမန်သူတို့ရတာပုံစံမျိုးစုံနဲ့ယူတဲ့အထက်မှာဒီပွဲကလည်းတရားသူကြီးကငှားခိုင်းလို့ငှားတယ်ဆိုရင်တရားသူကြီးကသူကပါဆက်နေတဲ့သူကကြောရတော့တာအဲ့ဒါကဥပဒေဝန်ထမ်းတွေတဲ့ရဲဆိုရင်အပြက်ပြောတာဘယ်ရှိနေရှိသွားပြီငါ့တက်ကဘလောက်တောင်းခဲ့တခါမှမအားတာကျွန်တော်ကလက်တွေတုံတယ်လို့ပြောတာပါအဲ့တော့မလို့တရားသူကြီးတွေကလည်းရှင်းနေတယ်ငားတာပထမတော့စိတ်ကောင်းစိတ်နာကောင်းနေငားတာပါတယ်မဟုတ်ကဟုတ်ကရှင်းနေကိုသွားငားမိညက်နေရောအီးသွေးညက်နေရှင်းနေကိုငားမိဒုက္ခရောက်မှာဆိုလို့ပထမတော့သဘောရိုးနဲ့ညွန်ကြားတာပဲညွန်ကြားရင်းနဲ့အဲ့လိုနောက်ဆုံးကျတော့သူကလည်းပွဲပါယူတဲ့အဆင့်ထိရောက်သွားတာတိုးတော်လည်းပဲ तू ကတကယ်ကျတော့ကျင့်ဖို့ရတာ तू ဘလို့အကြောင်းညွန်နေမှာ तू ကအဲ့လိုလုပ်ခွင့်မရှိဘူးလေတိုးတော်လည်းပဲအဲ့လိုကိုလုပ်တယ်ဘူးတော့ပဲလုပ်ထားပါပဲတော့လဲတာနဲ့များတာပဲရှိတယ်လုပ်ပါတယ
်ဆိုတော့ကျွန်တော်တို့ကျွန်တော်မှီတဲ့အချိန်ပေါ့ဆရာနော်ကျွန်တော်မွေတဲ့အချိန်နဲ့ကျွန်တော်မှီတဲ့အချိန်ပေါ့ဥမာ88မတိုင်ခင်ဆိုရှယ်လစ်ခေတ်ကျွန်တော်တို့88ကနေပြီးတော့ဒီနောက်ပိုင်းကာလအကောင်းမှီရပေါ့ဆရာဆိုတော့88ကနေဒီနောက်ပိုင်းကာလကျွန်တော်တို့ကောင်းကောင်းနားလည်တဲ့အချိန်တွေအခုအပြုပြင်ပြောင်းလဲလုပ်နေတဲ့ကာလမတိုင်ခင်အထိပေါ့အဲ့ဒီအချိန်ဒီကာလကဆိုရင်ရားစီရေးပိုင်းမှာအုတ်ချူရေးပိုင်းရဲ့ဝင်ရောက်စဖတ်မှုကတိတ်ကိုကြီးပါတယ်ကြလေဒါကိုအလုံးလည်းပြကြတယ်။ဥချိုရေးပိုင်းကဒါလို့ဆိုရင်တရားစင်ရေးပိုင်းကလှုပ်လိုက်တာပဲ။ဆိုတော့အဲ့ဒီအခြေအနေကရောဒီကနေ့ဆက်ရှိနေတုံးပါပဲလားဆရာ
။အုတ်ချိုရေးပိုင်းကဝင်းဆွတ်ဖက်တာတော့နိုင်ငံရေးအမှုတွေလောက်ကလွယ်လို့ကျန်တဲ့အမှုတွေမှမရှိတော့ဘူး။ခေါင်းတော့အကုန်ဆွတ်ဖက်တာပဲ။အကုန်ဆွတ်ဖက်တာ။အခုတော့ငါခါဝေးလို့ဟာမျိုးတွေ။နောက်21လို့ဟာမျိုးတွေ။နောက်124လို့ဟာမျိုးတွေ။အဲ့ဒီမှာကတော့ဟိုတိုက်ရိုက်ကြီးမဟုတ်တော့မှပဲ။အဲသူတို့ဟိုစတိကြောက်လာကြောက်အပေါ်ကိုကြောက်ရတဲ့ဟိုကကျွန်တော်ဟိုအာဂရီတရား၄ပါးမှာကြောက်တဲ့ပေါ့ဘရားဘေးပေါ့အဲအဲ့ဒါတွေကတော့ရှိနေတုံးပဲအဲ့ဒါသွားတွေ့ရတယ်နောက်တစ်ခုကဒီတရားသူကြီးချုပ်ကိုတည်းကစစ်ဘူစစ်တပ်ကဥသိမ်းစိန်ဟိုဆိုရဥသန်းရွှေခံပေးခဲ့တဲ့တရားသူကြီးချုပ်ကိုတရားသူကြီးချုပ်ဆိုသူကိုယ်တိုင်ကစစ်ဘူဖြစ်တဲ့အခါကျတော့သူကိုယ်တိုင်မှာကိုဒီမိုကရေစီအသွေးအရောင်စိတ်တတ်တဲ့စစ်ကထန့်ငယ်တဲ့အသွေးအရောင်တွေပါပဲသူ့မှာများသွားပြီစီနေပြီးတော့အဲ့တိုင်းပဲသွားနေတဲ့ဟာတွေကအခုထိမပြောက်သေးတာတွေသွားတွေ့ရတယ်ဒါလို့တရားသူကြီးချုပ်ကဒီမိုကရေစီရခန့်ထားတဲ့ခင်မခန့်ထားတဲ့တရားသူကြီးချုပ်ဖြစ်ရင်တော့ပို့ပြီးတော့ဒီတဲ့ပို့ပြီးပြင်မယ်လို့အဲစွတ်ဖက်မှုတွေလည်းနည်းလိမ့်မယ်လို့အဲ့လိုယူဆရတာပဲလေ
ဟုတ်ကဲ့ဆရာကုဏပြောတဲ့မှာဘရားကတိပေါ့နော
်
ဆိုးရင်ပြီးတော့ကြောက်ပြီးတော့ငါဒါကိုဒီလိုများဆုံးဖြတ်လိုက်ရင်အပေါ်ကများငါ့ကိုစိတ်ဆိုးမလား
ဟုတ်ကဲ့
ညှို့ညင်မလားဆိုတဲ့စိတ်နဲ့တရားသူကြီးတွေကဆုံးဖြတ်တာပေါ့ဒိုင်းရိုက်တော့လာဥချွေးပိုင်းကဒီမှုတော့ဒီလိုဆုံးဖြတ်လိုက်ထောင်ဘလောက်ချလိုက်လွတ်ပေးလိုက်ဆိုတာမျိုးတော့မရှိတော့ဘူးဆိုတော့အဲ့ဒီနေရာမှာဟလာကျွန်တော်တို့60ကြောက်ကကြီးတို့အများအပြား905ခါခွေးတို့ဟလာငိမ့်စုစီဥပဒေတို့ဒီလိုမျိုးတွေပေါ့နော်ဒီနေ့ခင်မှာအများဆုံးဖြစ်တာဆိုတော့ဥပမာအမှုတစ်ခုဖြစ်တယ်ဆိုကြပါစို့ကျွန်တော်တို့ဟလာ905ခါခွေးလိုမျိုးဟလာ60ကြောက်ကကြီးလိုမျိုးငိမ့်စုစီလိုမျိုးဖြစ်ရင်သတင်းသမားရလဲတာဝန်ရှိသူတွေမေးတယ်ဆိုတော့အဲ့လိုမျိုးတာဝန်ရှိသူတဦးကသူတို့နဲ့ဒေတာပေါ့နေမြေတိုင်းဒေတာကြီးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တော်စုပဲဖြစ်ဖြစ်ပြည်နယ်ပဲဖြစ်ဖြစ်နေတဲ့အချိန်မှာပေါ်လာတဲ့ကြီးစိုးရဲ့တစ်ခုပေါ့ဟိုသတင်းသမားတွေကမေးလို့သူကတခုခုပြောလိုက်ရင်အဲ့ဒီလိုပြောလိုက်တဲ့ဟာကတရားသူကြီးတွေအတွက်ဘယ်လိုခေါ်မလဲဆရာလွမ်းမှုမှုတော့ဖြစ်သွားစေသလားအ
ဲတခုတော့ရှိတာပေါ့လေမီဒီယာကလည်းပဲအမှန်ထက်မြက်တဲ့ဟိုဟာရန်ရာတခုဆိုတော့မီဒီယာတွေရဲ့အဥ္စာကိုလည်းပဲတတိမထားသဘောမထားဂိူးမထားတော့မရဘူးပေါ့လေသို့တော်လည်းပဲ အဲ့ဒီကမီဒီယာတွေဟာကိုဂယုထားတာတဲ့ကျွန်တော်တွေ့ကြုံရတာတော့တရားရုံးချုပ်လိုဟာမျိုးတွေနောက်တစ်ခါတိုင်းတရားရုံးတို့ဟာများသောတရားရုံးချုပ်ကအဲ့ဒီလိုအမှုမျိုးတွေဆိုလို့ရှိရင်အကျုံးချင်းတိုင်းလေရပို့လို့ရတယ်။ဘာဖြစ်နေလဲတိုးတက်မှုဘာလုပ်တယ်ညာဖြစ်လဲအဲ့လိုတောင်းတယ်တရားလည်းပို့ရတယ်။အဲ့လိုပို့နေရတာကွာကွာကိုသူတို့ကိုကြောက်ရွံ့စေတာပဲလေ။အဲ့တော့ဟိုဘယ်လိုပြောရမလဲဆိုတာအုတ်ချိုးရတာဝင်မဖြစ်ဘူး။အဲ့တရားစီအတွင်းမှာပဲဘရားဖြစ်အောင်ဖြစ်စီတဲ့ MR တွေကိုလာလောက်ထားတဲ့ဟာမျိုးတွေတွေ့ရတဲ့အခါမှာလွတ်လပ်တဲ့တရားစီဖြစ်တယ်ဆိုတဲ့ဥစ္စာပေါ်များစွာတန်မြတ်ဖြစ်စရာကောင်းတယ်ပေါ့လေ
ဟုတ်ကဲ့လက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ကဒီတရားကြီးလောကကလေးကသွားတဲ့ဝိုင်းရှိနေလို့ကျွန်တော်တို့ပြောရမယ်ရှိနေကြည့်ကြပေါ့နော်ဆင်နော်ဥပဒေအကြောင်းလည်းကျွမ်းကျင်တဲ့တရားစီရင်ပိုင်းလည်းကျွမ်းကျင်တဲ့သူသမ္မတဖြစ်ပြီးနောက်ပိုင်းမှာလည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့တဲ့အချိန်တိုင်းမှာတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုတလောကဆိုရင်ဟာလာလူတွေကြောင့်မှစိတ်ဝင်စားဖြစ်နေတဲ့အမှုတွေနဲ့ပတ်သက်လို့သူကပြောလိုက်တုတ်တဲ့အကြောင်းလေးတွေလည်းဖြစ်သွားတာရှိတယ်။ဆိုတော့လက်ရှိသမ္မတဦးဝင်းမြင့်ရဲ့တရားစီရင်ရေးပိုင်းဥပဒေပိုင်းလှုပ်ဆောင်ခြင်းနေတဲ့စိတ်ပေါ့နော်ဆရာ။အဲဒီလှုပ်ဆောင်ခြင်းနေတဲ့စိတ်ကတရားစီရင်လောကအပြောင်းလဲဖြစ်လာဖို့အတွက်ရောင်ကြီးဘယ်လောက်လောက်များရှိတယ်ဆရာ
။ကျွန်တော်ကတော့ရောင်ကြီးဒီမကတော့ဘူး။တော်တော်ရာဂိုင်းနှုံးအားဖြင့်ဆိုရင်ကိုအများကြီးပေါ့နော်ရဂိုင်းနှုံးပြည်နေပါတမရာကြီးပေါ့ယုံကြည်တယ်သူ့ရဲ့တမရာကြီးရဲ့ကြိုးစားအားထုတ်မှုတွေလှုပ်ရှားနေပုံတွေဟာကျွန်တော်အမှန်အားတက်တယ်ဒါကြောင့်အောင်ရွှေထွေးအမှုတွေဆိုလို့ရှိရင်လည်းပဲဒီတိုင်းပဲနော်နောက်တစ်ခါထုံးနီးတူပဲအဲကျွန်တော် 11 media အမှုတွေမှာဆိုလည်းပဲစွဲဆိုပုံမှားနေတယ်ဆိုရန်ကုန်တိုင်းဝန်ကြီးကိုထောက်ပြတယ်ဒါကကြီးကျယ်တဲ့ထင်ရှားတဲ့ကိစ္စတွေပဲနောက်အလားတူပဲတရားစီရင်နဲ့ပတ်သက်လို့ဘာဖြစ်လို့တရားစီရင်ဒီမှာအခုတရားအမှုတွေကြန့်ကြာနေရလဲဆိုတော့လှုပ်တဲ့အခါမှာအတရားသူကြီးတွေနဲတော့ပါသူတို့ထပ်ခတ်ဘာကြက်မရှိဘူးဘာကြက်မရှိရင်ထပ်ချပြီးမယ်ဆိုတော့အများအထီးပေါ့လေစိတ်ဝင်စားဖြစ်လာတယ်နောက်မျက်ချီမပြတ်လဲပဲတရားတမနာကြီးတက်လာပြီးတော့နောက်ဘက်မှာတရားရုံးချုပ်ကလှုပ်ရှားမှုတွေလှုပ်ဆောင်ချက်တွေပုံမှန်တွက်လက်လာပြီးတော့ဟလာတော်တော်လေးမြန်ဆန်းလာတာတွက်တွေ့ရတယ်
ဟုတ်ကဲ့ဒါကတော့တကယ်ဝမ်းသာစရာတည်းမှာပဲဆရာတရားဒါဆရာကိုယ်တိုင်ဝါရင်တရားလူတော်ရှိနေတူအနေနဲ့ဒါကိုအကောင်းကောင်းကောင်းဒီအတူဘောကောင်းအကောင်းမြင်နေဆိုတာလူတွေတွက်လက်ဝမ်းသာစရာဒါပေမဲ့တကယ်လည်းတွေ့ပေါ်ဆရာဒီလောက်ကြီးပျက်စီးနေတဲ့ရန်တရားကြီးဒီတက်ပို့ပြီးတော့ဟလာခတ်တော့တွက်လေးပို့ပြုတ်ပြင်လာနိုင်အောင်ဆိုရင်ဘာတွေလို့အဲ့လိုပြုတ်ပြင်လာနိုင်ဖို့ရမှာဘလို့အတားအဆီးတွေရောရှိနေလဲဆရာတမန်တော်ကြီးကိုယ်တိုင်ကဒါကိုဆန္ဒရှိတယ်ပြောလဲပြောတယ်ဆိုတာတောင်မှပေါ့နော
်ကျွန်တော်ကတော့ဟိုအခုကျွန်တော်ပြောမယ့်ဥစ္စာကတော့ဟိုအချို့ကရှိနေတယ်ကတော့ဟိုတချို့ပညာရှင်တွေကတော့ဟာခက်ခဲတယ်မဖြစ်နိုင်ဘူးပြောတယ်ပေါ့တချို့လူတွေဝေဖန်တယ်ဆိုတော့ကျွန်တော်တို့ကဝက်ရှော့တွေအကြိမ်ကြိမ်ထိုင်ပြီးပြီသမနာကြီးရှူလေခုကျွန်တော်ပြောမယ့်အကြောင်းအရာကိုပဲသမနာကြီးရှူကိုကျွန်တော်တို့ကတရားဝင်တည်ပြပါပါအဲ့ဒါပါလဲဆိုတော့ဂျူရီစနစ်ကိုကျွန်တော်တို့ကျင့်သုံးရမှာဖြစ်မယ်တပားတိုင်းစနစ်နေရတော့ဘလို့မှမျောလင်းချက်မရှိဘူးဘာလို့ဆိုအည်သွေးတွေရတယ်ကြာတယ်လက်ပေးလိုက်ယူတွေရတယ်ဘလို့မှ230ပြက်လာတာကြီးကိုဒီတနည်းနည်းနဲ့ဘလို့မှလုံးလို့မရဘူးသူကဂျူရီမှာလုံးမဲ့လူတွေကိုသူစည်းရင်းကောက်ထားလို့ရတယ်ဒါဗောလန်တီးယားပဲဘာမှပစက်လည်းပေးနေကြမလို့ဒါစေတဝန်နဲ့တောင်းထားဆောင်တာပဲတော်တော်မြန်လဲမြန်သွားပဲဟိုဂျူရီပါလေဆိုချင်းသူဂျူရီလူကြီးရတခြားတောင်းနေလဲရှိသေးတယ်ပြောသူအကြာကြီးစစ်နေလို့မရဘူးဒါကြောင့်အမှုတွေကမြန်လာမယ်နောက်တစ်ခါဒီတပားတိုင်းတရားသူယူပဲဝိုင်းပံပိုးပြီးမှသူဖြုတ်ပြီးမှမဟုတ်ဘူးသူကဥက္ကဋ္ဌဖြစ်မယ်ကျန်တဲ့လူတွေကဟောပြောဆိုရင်ဒါလက်ရှိတရားစီရင်စနစ်ကိုကြပြောင်းကပြန်လဲမဖြစ်စေဘူးဝိုင်းပြီးတော့ပံပိုးပြီးတဲ့စနစ်နဲ့သွားမှာပဲတရားစီရင်ကအောင်မြင်မယ်လို့ကျွန်တော်ဒီလိုအကြံပေးချင်ပါတယ်ဒီလိုနဲ့ကြာပါဘူ
းရှင်နေကြီးဦးချင်းမြင့်ကိုကိုကြကြသိန်းတွေ့ဆုံမေးမြန်းထားတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်လေးကိုည10:00အထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍမှာချစ်သူများနေ့အကြိုအထူးအစီအစဉ်နဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းတီထောင်တဲ့ပြည်ထောင်စုကောင်းကျိုးဆောင်ပါတီကဘယ်လိုပါတီဖြစ်နိုင်မလဲ။ဒီပါတီကိုတီထောင်လိုက်ခြင်းကနိုင်ငံရေးလောကမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိမလဲဆိုတဲ့အပေါ်ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီးမိုက်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရဲ့ရှင်။
သုံးနှစ်ကြာကြာနိုင်ငံရေးစင်မြင့်ထက်မှာထင်ထင်ရှားရှားမနေပဲလွတ်တော်ကော်မရှင်တစ်ခုရဲ့ဥက္ကဋ္ဌအဖြစ်လောက်ပဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဟာပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့မှာတော့သူဦးဆောင်တီထောင်မဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်လျှောက်ထားလိုက်ပါပြီ။တစ်ချိန်ကသမရဖြစ်ချင်တယ်သမရဖြစ်အောင်ကြိုးစားမယ်လို့ထုတ်လဲထုတ်ပြောတကယ်လဲသမရဖြစ်အောင်တွန်းတွန်းတက်တက်အစွမ်းကုန်ကြိုးစားခဲ့တဲ့သူရဦးရွှေမန်းတယောက်အခုဒီချိန်ပါတီထောင်ရမှာနိုင်ငံရေးရည်မှန်းချက်ဘလောက်အထိထားမလဲစိတ်ဝင်စားဖို့ကောင်းပါတယ်သူတီထောင်မဲ့ပါတီဟာဘလို့ပါတီမျိုးဖြစ်နိုင်မလဲဘသူတွေကအဓိကဥဆောင်ပြီးဘသူတွေကိုစီးအောင်မလဲသူ့ပါတီတီထောင်လိုက်ခြင်းအဖြစ်နိုင်ငံရေးလောကထဲဘလောက်သက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါတ
ိတ်ဖူရေးသေးတဲ့အချိန်ကိုပြန်ကြည့်လိုက်ရင်2017မတိုင်ခင်ဆရာနာရှင်အစိုးရလက်ထက်တုန်းကသူရဦးရွှေမန်းဟာတက်မတော်မှဗိုလ်ချုပ်ကြီးအဆင့်နဲ့နိုင်ငံရဲ့နံပါတ်3စစ်ကောင်းဆောင်ပါစစ်အစိုးရကနေဟန်ပြအယက်သားအစိုးရအပြောင်းလဲလုပ်တဲ့အချိန်အဲ့ဒီအချိန်ကအာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေဟာဘယ်သူ့ကိုဘယ်ရာထူးတွေမှာထားမယ်ဆိုတာအသေးစားစီစဉ်ပြီးသူနဲ့နံပါတ်1ခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးမောင်အေးတို့နှစ်ယောက်အနားယူသွားကြပါတယ်။ထူးခြားတာတစ်ခုကတော့သူတို့နှစ်ယောက်ပြီးရင်ရာထူးအကြီးဆုံးဖြစ်တဲ့သူရဦးရွှေမန်းကိုသမရရာထူးမပေးဘဲသူ့ထက်အစ်စ်နှိပ်တဲ့ဗိုလ်ချုပ်ကြီးတိန့်စင်ကိုသမရရာထူးပေးခဲ့ပြီးသူ့ကိုတော့အစ်စ်ပေါ်ပေါက်လာတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ပဲပေးရခဲ့ပါတယ်။အဲ့ဒါဟာဆရာနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရဆိုရင်တော့တိုင်းပြည်မှာနံပါတ်4အဆင့်ရှိခေါင်းဆောင်ပါ။ဒါပေမဲ့နိုင်ငံရေးရည်မှန်းချက်ကြီးတဲ့သူရဦးရွှေမန်းကတော့အဲ့ဒီအချိန်မှာသမရဖြစ်ခွင့်မရပေမဲ့နောက်9နှစ်သက်တမ်းလောက်ကြာရင်သမရဖြစ်နိုင်အောင်ကြိုးလဲကြိုးစားနောက်ပိုင်းတရားဝင်ထုတ်ပြောတာမျိုးလေးလုပ်ခဲ့ပါတယ်။အရင်ဆရာနာရှင်တွေရဲ့ရည်မှန်းချက်နဲ့2008ဖွဲ့စည်းပုံကိုကြည့်ရင်သူရဦးရွှေမန်းသမရဖြစ်ဖို့ဆိုတာတွေ့ကူတဲ့ကိစ္စမဟုတ်ပါဘူး။အကြောင်းကတော့အရင်ဆရာနာရှင်တွေဟာသူတို့အနာမယူမီအပြောင်းလဲတွေမလုပ်မီအခြေခံအဆောက်အုံနဲ့နိုင်ငံဘဏ္ဍာအမြောက်များရရှိထားတဲ့ပြည်ခိုင်ဖြိုးအသင်းကိုပြည်ခိုင်ဖြိုးပါတီအဖြစ်အသွင်ပြောင်းထားပြီးတက်မတော်စစ်ကောင်းဆောင်အဆက်ဆက်အဲ့ဒီပါတီကိုအသုံးပြုပြီးနိုင်ငံအုပ်ချုပ်ရေးမှာနှစ်ပေါင်းများစွာဆက်ပြီးချုပ်ကန့်သွားဖို့စနစ်တကျအစီအစဉ်လှုပ်ထားလိုပါပဲ။သမရခေါင်းဆောင်ကနေပြည်ခိုင်ဖြိုးပါတီအဲ့ဒီကနေသမရဒုသမရဝင်းကြီးလို့အဲ့ဒီကနေလွှတ်တော်ရဲသွားပြီးအစိုးရကိုထိန်းချောင်းပြီးရင်လုံးဝအနာယူဆိုတဲ့ပုံတံတန်းမျိုးပါအဲ့ဒီလိုဖြစ်စေဖို့ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲတွေမှာ34ရာခိုင်နှုန်းလောက်နိုင်ရင်ကိုအစဉ်ပြေပါတယ်အဲ့ဒါဟာတက်မရကိုယ်စားလှယ်တွေနဲ့ပေါင်းပြီးသမရမြောင်နိုင်အစိုးရဖွဲ့နိုင်တဲ့အရေးတွေ့မှုပါအဲ့လောက်မဲရဖို့ကလည်းမခက်ပါဘူးအကြောင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်လိုမျိုးကိုလည်းစစ်ဘိုလ်ချုပ်ဟောင်းတွေကအပြည့်အဝထိန်းချုပ်ထားပြီးဘလို့မတမာမှုမျိုးကိုမဆိုလုပ်နိုင်လို့ပါပဲတကယ်လဲ2010ရွေးကောက်ပွဲမှာစစ်အစိုးရဟာအဲ့ဒီအတိုင်းလုပ်ခဲ့ပါတယ
်ဒီလိုချင်းနေမျိုးမှာသူရဦးရှိမှသမရဖြစ်ရေးအိမ်မက်အကောင့်ထဲပေါ်ရတာအတော်ခက်ခဲကြမ်းတမ်းပါလေပထမတစ်ချက်ကတော့သူဟာပြည်ခံပြိုးပါတီရဲ့နံပါတ်1ခေါင်းဆောင်ဖြစ်ဖို့လိုပါတယ်ကံလျော်စွာပါတီဥက္ကဋ္ဌဦးသိန်းစိန်သမရဖြစ်သွားလို့ပါတီတာဝန်ထမ်းဆောင်မရတဲ့အခြေအနေအောက်မှာပြည်ခံပြိုးပါတီဟာသူရဦးရွှေမန်းလက်ထက်ရောက်သွားပါတယ်။အရင်ဝန်ကြီးလိုဘဝမျိုးတွေကနေလွတ်တော်တဲ့ရောက်သွားတဲ့နောက်တစ်ချိန်အနာပေးခံရတော့မဲ့ပြည်ခံပြိုးထိတ်တန့်ကောင်းဆောင်အမတ်တွေကိုလည်းသူရဦးရွှေမန်းကပိုင်ပိုင်နိုင်နိုင်စီယုံနိုင်သွားခဲ့ပါတယ်။ပြည်ခံပြိုးတွေလွှမ်းမိုးထားတဲ့လွတ်တော်ဟာသူရဦးရွှေမန်းလွတ်တော်လို့တော့ပြောလာနိုင်ပါတယ်။ဒါပေမဲ့အဲ့လောက်နဲ့မရသေးပါဘူး။ဒုသမရတဏီယာရယူနိုင်တဲ့သမရရွေးချယ်ရမှာ25ရာခိုင်နှုန်းလက်ဝယ်ရရှိထားတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အခြားစစ်ဘုတ်ချုပ်တွေကသူ့ကိုသဘောမကျရင်အကျိုးစီးပွားချင်းထိတ်တိုက်တွေးရင်သူသမရမဖြစ်နိုင်ပြန်ပါဘူးဒီခါသူရဦးရှင်မဟာ
ဖွဲ့စည်းပုံကိုပါပြင်ဖို့ကြိုးစားရပါတော့တယ်အဲ့ဒီအချိန်ကဖွဲ့စည်းပုံကြီးရေးကော်မတီကိုသူရဦးရွှေမန်းလမ်းညွန်နဲ့အထက်မှာနိုင်ငံတော်သမ္မတဒုသမ္မတတွေနဲ့ပြည်ထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်အတိတ်ဘက်ကတော့တက်မလို့တွေကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဘိုလ်ချုပ်တွေဖြစ ဒီနေ့ကျွန်တော်တို့ရဲ့အောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ်တဘောဖြစ်ပါတယ်။သူပြင်စေချင်တာကပြင်နိုင်ခဲ့ရင်သူရအုရှိမန်တမနာဖြစ်ဖို့လမ်းစာပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာတက်မတော်ခေါင်းဆောင်တွေကိုအမျက်ဒေါသထွက်စီပြီးနောက်ဆုံး2005အောက်တိုဘာလ လွတ်တော်နောက်ပိုင်းကာလသူ့ဘဝလုံလုံခြုံခြုံတော့တိတ်မရှိခဲ့ပါဘူး။ရွေးကောက်ပွဲရှုံးကြီးနောက်သူ့တနက်ကိုခေါင်းအောင်မှာချထားတာကိုသူ့ဇနီးတွေ့သွားတော့မလိုတော်ဘူးဆိုပြီးပြောတဲ့အကြောင်းသူကိုယ်တိုင်ရေးစာအုပ်မှာဖော်ပြခဲ့ပူပါတယ်။လက်ရှိအချိန်ထိသူ့ကိုဥက္ကဋ္ဌနေရာပေးထားတဲ့တီထောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကိုလည်းဖွဲ့စည်းပုံနဲ
Tawango, Nipo Miazwa, Tansong Ebura, Ludo goes on Buagale, Bikan Pio Amat Miazu, Tubaga Shikera, Leshi Dudisome Badi Male, and Yena Se Yashiri, Bikan Pio Honilo, Bogo Muri, Usan Bawanida, Gigi Apie, Tu Sio Name, Tugo Taukame, Miazuha, Simuda Honin, Bikan Pio Badi Terabe, Pinamwe Shinibare, Leshi Dina Mode Badi Dema, Bidu Miazu Gia, and Edio Taukan Yabi. อี้ด้วยยากันนูเน่บิ่มะปีคันผิวก็รอดุติยาไล่บาเดดีด้วยตุยอุชิมันปาร์ตี้ท้องนะฮะอันนี้ปาร์ตี้ด้วยเสบี้อโจตะยามุชิมาบ่ฮู้บิ่มะเล่ชิปีคันผิวปาร์ตี้ท้องคันตูริโกคว่เวยายอยู่ตัวไหนน่ะมุลาเมะ
2020年8月29日ピルンドリン3達チェアピーマロ ဒီတပတ်မြန်မာပြည်မှပေးစာများခဏအတွက်ဖေဗရူလာ14ရက်ချစ်သူများနေ့အကျိုးအထူးစင်စင်ကိုနားဆင်ကြပါမယ်။မအီးသနာကျော်စီစဉ်တင်ဆက်ပေးထားပါရဲ့ရှင်။
မင်္ဂလာပါရှင်။ဒီနေ့တော့လာမယ့်ဖေဗရူလာ14ရက်နေ့ Saint Valentine's Day ချစ်သူများနေ့အကျိုးအချစ်တချင်းလေးနားဆင်ရင်ねချစ်သူများနေ့ကိုဆင်နွှဲကြရအောင်ပါ။ Saint Valentine's Day ဆိုရာခရီးရန်ဘာသာယူဆကစင်တက်လာရင်ဆိုရင်လည်းခုခင်မှာတော့ကမ္ဘာဒေသအနှံ့ပြားမှာဒီချစ်သူများနေကိုပါဝင်ဆင်နွှဲကြရပါနော်ဒီလိုကျမတို့တွေလည်းဒီလေလိုင်းပေါ်ကနေချစ်သူများနေကိုကြိုပြီးဆင်နွှဲကြရအောင်မှာအချစ်တချင်းလေးတွေနားထောင်ရင်လည်းကိုချစ်တဲ့သူတွေအတွက်ဘယ်သူတွေဘယ်လိုများသတင်းစကားတွေပါထားပါလဲတင်စာဝေဆိုတဲ့ဒေါ်ရဆင်ကတော့ပထမဦးဆုံးကိုယ့်ရဲ့ပါဝင်နန်းနာကအမေနဲ့အဖေပါ သားသမီးကိုလည်းဖြူလဲချစ်တယ်လို့မဲလဲချစ်တာမိဘနှစ်ပါးဖြစ်ပါတယ်ဆိုပြီးတော့ချစ်သူများနေမှာသူ့ရဲ့မိဘနှစ်ပါးအတွက်အမှတ်တရရည်စူပါတယ်။ဦးလင်းထက်ဆိုတဲ့ဒေါ်ရဆင်ကတော့မင်္ဂလာပါ။မိဘနှစ်ပါးနဲ့ချစ်စနီးတားနှစ်ယောက်အတွက်ထူးရင်တင်ရဲ့1000ဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။
နန်းစံရှမ်းတောင်ကဦးဆိုင်ထွန်းလာထိုင်ရောက်မက်ကြီးစိန်အတွက်တချင်းတောင်းကျင်ပါတယ်ဆိုပြီးတော့ဗယ်လန်တိုင်းတေးလက်ဆောင်ပါပါတယ်ရှင်ထူးရင်တင်သိဆိုထားတဲ့ထောင်စင်မှာဆိုတဲ့တချင်းလေးကတော့ဒီတော့ရှင်နေတွေမကဘူးတော့ရှင်တော်တော်များများနှစ်ချိုက်ကြမဲ့တချင်းလေးတို့ဖြစ်ပါတယ်เนาะနားဆင်ကြည့်အောင်ပါ Thousand years, thousand years,
မင်္ဂလာပါဗျာ။စုတင်းရဲ့အဝေးရောက်ချစ်သူတချင်တွေတောင်းဆိုပါတယ်။အဝေးရောက်တငယ်ချင်းတွေအားလုံးအတွက်အမှတ်တရပါလို့လာမင်းကိုကိုဆိုတဲ့တော်ရရှင်ချစ်သူများနေမှာတေးတောင်းထားပါတယ်။ဆုလတ်ချိုဆိုတဲ့တော်ရရှင်ကလည်းမတောင်းတဘူးဘလို့လုံးရမလဲမသိဘူးလို့စာရေးလာပါတယ်ရှမ်းပြည်နယ်ကဖြစ်ပါတယ်။မဆုမြတ်ချိုကပျော်ပွဲကခြေရတဲ့သူအကွန်အတွက်တချင်လေးပေးပါတယ်။သူတို့ကအနေဝေးတဲ့ချစ်သူတွေ
ဆိုတဲ့တော်ရှင်ကတော့အမြင့်မြတ်မှရှိနေတဲ့တယောက်တော်သူစုအတွက်ပါမာရိဇာရဲ့ရွှေရည်တီတခြင်းလေးတောင်းဆိုပါရစေတဲ့မလေးရှားကကိုအောင်ကျော်ဟင်းစင်ကာပူကချစ်သူဖြစ်တဲ့ဂျီပူလိုင်းအတွက်မြတ်တာဒီလက်ဆောင်ဖဲလန်တိုင်းတခြင်းတစ်ပုတ်ပါပါတယ်မိုက်ကယ်ဆိုတဲ့တော်ရှင်ကတော့ချစ်ဇနီးအတွက်အမှတ်တရတေးတောင်းလာတာပါတကောတိုင်းဖြူမျိုးကရွှေရွှေပါဆိုတဲ့တော်ရှင်ကတော့ Facebook ကတငယ်ချင်းတယောက်ကိုခင်မင်မှုအမှတ်တရအနေနဲ့ချစ်သူများနေမှာတခြင်းလေးတစ်ပုတ်မြတ်တာဒီလက်ဆောင်ပေးခြင်းပါတယ်
ကျောင်းတိုင်းတော်ပုံမျိုးတွေကကိုထွန်လင်းစွာနားဆင်ဖို့အတွက်ပါကျေးဇူးပါဗျို့ရီလို့ရေးလာပါတယ်ဝေယောမကြောင်တော်မစင်စားနေဘူးငါမင်းမရှိလို့မဖြစ်သူပါနင်းနေထားရင်လို့မင်းဘဝမှာကိုကျူတင်ကတွင်ဝန်နေတယ် ไม่รับได้เราก็กลัวจะเอาจะเลยไม่ยอมเลยอาชีพก็ว่าด้วยนะแต่เดียวมาล่ะเบมาชิสิเยสิสาเดียวไม่ยอมไม่ชิโลไม่ผิดเจรดู
ဒါနဲ့တိုင်းနဲ့အတွက်တချင်းတောင်းလို့ရတယ်ဆိုလို့ပါဆိုပြီးတော့ Messenger ကနေတချင်းတောင်းလာတယ်နောက်တစ်ယောက်ကတော့ကိုအောင်ကျော်မြတ်ဖြစ်ပါတယ်ချင်းကြီးလေးကိုအောင်ကျော်မြတ်ကရန်ကုန်မြို့တင်ကန်းကျွန်းမှာနေတဲ့အကိုကိုအောင်ဆန်းစောအတွက်ဆိုပြီးတော့ Valentine မိတာဒီလက်ဆောင်တစ်ပုတ်ပါလာတာပါသူကစာလေးတူတူလေးရေးလာပါတယ်တယောက်နဲ့တယောက်မာနာလေးတွေလျှော့နိုင်တာလျှော့ပြီးတော့ရှေ့ဆက်တယောက်နဲ့တယောက်ချစ်ပေးနိုင်တာတွေထက်ပိုချစ်ပေးပြင်းစရာပွားကြီးကိုကိုပိုင်ရင်မှန်းချက်တမက ကျင်းနိုးစရာကောင်းတဲ့နေ့ရက်လေးတွေနဲ့အတူတူဖန်တီးပြီးတော့ဖြတ်တန်းကြရအောင်ကိုကြီးညီရဲ့အချစ်တွေကိုလည်းဒီထက်မကတန်ဖိုးထားပေးပြီးတော့ညီကိုလည်းပို့ချစ်ပေးပါအရန်ချစ်ပါတယ်ကိုကိုအောင်ဆန်းစော်ရေးလို့အားလုံးသိအောင်ကြေညာလိုက်ပါတယ်တဲ့ချင်းကြီးကိုအောင်ကျော်မြတ်ကကိုအောင်ဆန်းစော်အတွက်ဆိုပြီး Valentine မြတ်တာဒီလက်ဆောင်တစ်ပုတ်ပါတာပါနေလင်းထက်ဆိုတဲ့တော်ရရှင်ကတော့ Focus ရဲ့တခြင်းအခုလောလောဆယ်ဆိုတဲ့တခြင်းလေးတောင်းဆိုကြပါတယ်တဲ့
တောင်းကလာ14ရက်ကွယ်အစီအမံခံရတော်ရှင်ဖြစ်ပါတယ်။ဒီတချင်းလေးအရန်ကိုတိုက်ဆိုင်လို့တောင်းဆိုခြင်းပါတယ်။ဆိုပေမဲ့လည်းသူဘသူ့အတွက်တိုက်ဆိုင်ဆိုင်နဲ့တောင်းခြင်းလဲဆိုတော့ပြောမလာပါဘူးနော်။ဒီတော့ Focus တီဆိုထားတဲ့သူတောင်းဆိုထားတဲ့အခုလောလောဆယ်ဆိုတဲ့တချင်းလေးကို Valentine လှမ်းဆောင်ပေးစင်ပါတယ်ရှင်
။ Down alone and in it my Lonely for you Julia Hey I be got me and my name she there There's a year as far okay I don't ya me my way I do do need I'm a flame away all day A cool all lost there
မတွေ့ဆုံနိုင်တဲ့ချစ်သူမက် SRT အတွက်လက်ဆောင်လေးပါတဲ့အရင်တတိယပါတယ်လို့လည်းဆိုလာပါတယ် VO ကိုကျေးဇူးတင်လျက်ပါတဲ့ကိုဝင်းဖြစ်ပါရင်ခိတပြုံးလွင်ကိုရောက်နေတဲ့လွေးခင်ငိမ့်တွေအတွက်တချင်းလွင်ပေးပါလို့မိုင်းဆိုတဲ့တော်ရှင်တောင်းလာပါတယ်သူ့ကိုအရင်ချစ်တယ်ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်တုတရတဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VO အရင်ပြော်ကြကောင်းတဲ့တည်င်းလေးပါပဲဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရင်ကြိုက်နှစ်တက်ပါတယ်ဖေအဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ်တချင်တော့တောင်းမလာပါဘူးချစ်သူများနေအတွက်ရင်ခုန်ပျော်ရွှင်နေပုံရတဲ့ဒီတော်ရရှင်တွေကျမတို့ view ကချစ်သူများနေတေးလက်ဆောင်ပါကြပါတယ်နော်နောက်ပေါ်ရန်လာဆိုတဲ့ view Facebook ပရိသတ်ကလည်းဒါမျိုးကြပြန်တော့ view ကတော်သွားပြန်ရောမင်္ဂလာပါ view လို့ရေးလာပါတယ်သူကချစ်ချူသွားပြတချင်လည်းဘသူကိုတောင်းဆိုခြင်းနဲ့ဆိုတာမျိုးပြောမထားပါဘူးဒါဆိုလည်းကိစ္စမရှိပါဘူးနော်ကျမတို့က VOA ပရိသတ်တွေအတွက်ချစ်သူများနဲ့တချင်းလေးတွေတောင်းပေးနေတာပါအခုစာရေးလာတဲ့သူတွေမှမဟုတ်ပါဘူး VOA ပရိသတ်တွေအားလုံးရော VOA ကိုနားမထောင်တဲ့သူတွေကိုပါဒီကဘာပေါ်မှာမုန်တိမှုတွေကိုအချင်းနဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချစ်တချင်းလေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်တယောက်နဲ့တယောက်ချစ်ချင်းမြတ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါနော်ကျမကတော်ရရှင်တွေအားလုံးအတွက်ဇုံတွဲတချင်းလေးတစ်ပုဒ် Valentine နေ့တေးလက်ဆောင်ပါကြပါရစေမျိုးချွန်နိုင်တဲ့ train တော်ဖို့တည်ဆွထားရဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းလေးကိုသွားရရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော
်မိုးလေးဖွဲ့လုံးတည်းရခဲ့ရင်းနေတဲ့ပြင်းတကားစီပဲ
ချင်းရဲ့ရင်းမြစ်တော် ဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလောက်ပဲဒီနေ့ကတော့ဒီလ
VOA ပြည်သက်အနေနဲ့တော့ VOA Burmese News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမှတ်တရစကားလေးတွေလာပြောထားနိုင်ပါတယ်ရှင်။ကိုတေးတောင်းခြင်းတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပြီးဖို့မမေ့ပါနဲ့နော်။ဖေဖော်ဝါရီ14ရက်နေ့ကလည်းအားလုံးတွေပျော်ရွှင်ပွဲချစ်သူများနေ့ဖြစ်ပြီးတော့ချစ်ချင်းရဲ့နဲ့လေထဲမှာတင်းပြန့်ထုံပါစေ
ကျောရဲ့မြန်မာပြည်မှပေးစာများဆန္ဒအပြီးအခုတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။ဂျာမနီကစာပို့သမားတယောက်ဟာသူတို့နိုင်ငံရဲ့အမြင့်ဆုံးတောင်ထိပ်ကိုနှေးမရှောင်မိုးမရှောင်နေစဉ်လိုလိုစာသွားပို့ရပါတယ်။ရုရှားနိုင်ငံကရှေ့ဖြစ်ဟောသူတွေစုံးကဝေးတွေစုဝေးပြီးတော့သမရပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားစံပြသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုငင်းညင်းတို့ကတင်ပြပေးထားပါတယ်ရှင်။
ဂျာမနီနိုင်ငံကအမြင့်ဆုံးနှင်းဖုံးတောင်ထိပ်ဖြစ်တဲ့ဇက်ပစ်ကိုစာအမည်ပို့ပေးတဲ့စာပို့သမားတယောက်အကြောင်းပြောပြပေးကြပါမယ်။အသက်53နှစ်ရှိပြီဖြစ်တဲ့အန်ဒရီယပ်အိုဘာဘော်ရဲ့စာပို့အလုပ်ကလေတွေနှင်းတွေမိုးတွေကြားတဲ့လောက်ရတာဖြစ်ပြီးတော့ရာသီဥတုဘလောက်ပဲဆူဆူမီတာ2962မီတာမြင့်တဲ့နှင်းဖုံးတောင်ထိပ်ကိုကောင်းငင်ကျူတွေ့တန်းထားတဲ့ကားစီးပြီးတော့သွားရတာပါ။တောင်ထိပ်မှာရှိတဲ့စကန်တစ်ခုကိုစာပို့ရတာဖြစ်ပြီးအရင်ကတော့ဟိုတယ်အဖြစ်သုံးခဲ့ပြီးတော့အခုအခါမှာတဘာဝပတ်ဝန်းကျင်လေ့လာတဲ့စကန်အဖြစ်ပြောင်းလဲထားတဲ့နေရာပါ။နောက်ပြီးတောင်ထိပ်စကန်မှာရှိတဲ့စားတောက်ဆိုင်ကပို့စရာရှိတဲ့စာတွေကိုသိမ်းပေးရပါတယ်။တောင်ထိပ်ကိုလာရောက်လဲပဲကြားတဲ့ခီးသွွားဧည့်သည်တွေလည်းအမှတ်တရအဖြစ်နဲ့ပို့စကက်လေးတွေကိုတောင်ထိပ်စာတိုက်ကနေပို့နိုင်ပါတယ်။ဇက်ပစ်တောင်ထိပ်ကစာတိုက်တာဝန်ရှိသူစာပို့သမားအဖြစ်အိုဘာဘွာ1995ခုနှစ်ကတည်းကလှုပ်ခဲ့တာဖြစ်ပြီးတော့သူ့ရဲ့အဖေဟာလည်းအဲ့ဒီစာတိုက်မှာ25နှစ်တိုင်လှုပ်ခဲ့တဲ့သူပါသူ့ရဲ့သားလည်းစာပို့သမားအဖြစ်နဲ့ဆက်လက်လှုပ်ကိုင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်ရှင
်ရုရှားနိုင်ငံကရှေ့ပြဟောသူတွေသုံးမတွေထူဝဲပြီးတော့သမရပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကျင်းပခဲ့ပါတယ် The Circle of Power လို့ခေါ်တဲ့သူတို့ရဲ့အစွမ်းအထက်ဆုံးဒလိထုံးစံတစ်ခုကိုပြီးခဲ့တဲ့အပတ်ဇန်နဝါရီလ5ရက်နေ့ကကျင်းပခဲ့တာပါ။တဘာဝနယ်လွန်စွမ်းအင်တွေကိုပိုင်ဆိုင်ကြတယ်လို့သူတို့ဘာသာသူတို့ယုံကြည်ကြတဲ့လူတွေစုဝေးပြီးတော့ဂါရာမန်ဒန်တွေရွတ်ဖတ်ပြီးသူတို့ရဲ့ခေါင်းဆောင်ကိုထောက်ပံ့ပေးခဲ့ကြတာပါ။သူတို့ရဲ့ယူရချက်ကတော့ရုရှားနိုင်ငံသားတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့ကမ္ဘာတဝန်းကလူတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့နဲ့သမ္မတပူတင်ကိုခွန်အားပေးဖို့အတွက်ဖြစ်ပါတယ်။ရုရှားရိုးရာဒလိထုံးစံတွေရအခုလိုတဘာဝနယ်လွန်အစွမ်းရှိတဲ့သူတွေကိုယုံကြည်ကြတာလည်းဖြစ်ပါတယ်ရုရှားကျန်းမာရေးဝန်ကြီးဌာနရဲ့အချက်အလက်တွေအရရုရှားနိုင်ငံမှာလူ8000လောက်ဟာဗျောဂကုသူ ရှေ့ပြည့်ဟောသူတွေအဖြစ်နဲ့တခြားပုံစံတူလုပ်ငန်းတွေမှာအသက်မွေးကြပါရယ်ခင်ဗျာ
။ရှေ့ဥရောပနိုင်ငံတခုဖြစ်တဲ့အက်စတိုးနီးယားမှာအေးနဲ့အပူအစားတလဲစီကြုံရတဲ့မာရသွန်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါရယ်။နိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့အိုတီဘာမြို့မှာကျင်းပတဲ့ဒီပွဲမှာတော့ထူးခြားတဲ့ဝိစုံတွေကိုဝစ်စင်ပြီးအေးဆက်နေတဲ့စောင်းရည်တွေထဲမှာစောင်းနာချွေးထုတ်ကန်တစ်ခုကနေတစ်ခုကိုပြေးကြရတာပါ။ပြိုင်ပွဲဝင်အသင်းတည်းမှာအဖွဲ့ဝင်၄ယောက်ပါတာဖြစ်ပြီးတော့ချွေးထုတ်ခန်းအပူခန်းတစ်ခုထဲမှာအနည်းဆုံး၃မိနစ်နေရပါတယ်။အဲ့ဒီအချိန်မှာတော့ပြင်ပအပူချိန်ကရေခဲမက်အောက်၁ဒီဂရီစင်တီဂရိတ်လောက်အေးဆက်နေတာဖြစ်ပါတယ်။အသင်းတည်းအနေနဲ့ချွေးထုတ်ခန်း၁၉ခုကိုအပြေးအလွှာသွားထိုင်ကြရတာဖြစ်ပြီးတော့နောက်ဆုံးမှာအမှတ်ပိုရဖို့အတွက်ရေခဲရေခံတဲကိုဒိုင်ပင်ထိုးကြရတာပါ။ပါဝင်တဲ့ချွေးထုတ်ခန်းတွေဟာဈေးကမ်းမျိုးစားတွေပါဝင်တယ်လို့အဖြစ်သဘောမျိုးလုပ်ထားတဲ့ဖန်လုံအိမ်ချွေးထုတ်ခန်းတွေလည်းပါပါတယ်။ကမ္ဘာတဝန်းကအပြေးပြိုင်ပွဲဝင်သူတွေပါဝင်ခဲ့ကြပြီးအနိုင်ရတဲ့သူကတော့သူတို့ရဲ့ကိုယ်ပိုင်ရင်နွေးစိန်ကန်လေးတစ်ခုရရှိပါရယ်ရှင
်။မကင်ဒီတွင်နဲ့ကိုငင်းညင်းတို့ပြောပြပြီးခဲ့တဲ့ကမ္ဘာတလွှားထူးခြားဆန်ပြသတင်းများအစီအစဉ်ပါရှင်။အခုတော့အစီအစဉ်တွေအဆုံးမတက်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုသားညွန်ဦးကပြောပြပေးပါရှင
်။ဆီးရီးယားနိုင်ငံရှေ့ကျန် IS စစ်သေးကြော်တွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားမှာအမေရိကန်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဟာ IS စစ်သေးကြော်တွေနဲ့အပြင်းထန်ကိုတိုက်ပွဲတွေဖြစ်နေပါတယ်။ SDF တပ်ဖွဲ့တွေအနေနဲ့စစ်သေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံ့နေတဲ့ကြေးရွာကိုရှင်းလင်းဖို့အတွက်စတင်ပြီးတော့လှုပ်ဆောင်နေပြီဖြစ်တယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူမူစတာဖာဘာလီက Twitter အကောင့်ကနေပြောပါတယ်။SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားကိုဖြစ်နေရလို့ SDF တပ်မှုတူက AFP သတင်းဌာနကိုပြောပါတယ်။ Iraq နယ်စပ်နဲ့ကပ်နေတဲ့4စုံကီလိုမီတာလောက်ပဲရှိတဲ့ Bug Host ဒေသမှာတိုက်ပွဲတွေဖြစ်နေတာပါ။အဲဒီမှာ American ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းပစ်ကူပေးနေပြီးတော့ SDF တပ်ဖွဲ့တွေက IS စစ်သည်ကြတွေကိုစစ်ဆင်နှိမ်နေနေပါတယ်။မေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုပြင်ဆင်ဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားနဲ့ဒီပြိုဟန်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကအဆုံးသတ်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်စတီဖန်ဘီဂန်ကပြောပါတယ်ထိပ်သီးဆွေးနွေးပွဲကတော့ဖေဖော်ဝါရီလ28ရက်နေ့နဲ့28ရက်နေ့တို့မှာကျင်းပဖို့ရှိပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းတွေကြားခဲ့တယ်လို့ထူးကိုယ်စားလှယ်ဘီဂန်ကတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးနဲ့ဆိုးမြို့တော်မှာဆင်းနစ်တွေ့ဆုံစဉ်တွင်ပြောခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုနဲ့ဗီယက်နမ်နိုင်ငံဟန်နိုင်းမြို့မှာတွေ့ဆုံမှာဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အစောပိုင်းကလေးကပြောထားပြီးဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့ဒီ Hezbollah စစ်သွေးကြောအုပ်စုမြုပ်နှံထားတဲ့လှုပ်ဝက်လှုပ်ရှားရေးသမားတွေရှိနေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်ပေါ်မှာအမေရိကန်ပြည်အောင်စုရဲ့ကမ္ဘာတောင်ပိုင်းစစ်ဌာနကြီးကဲဖြစ်သူကတီးပြလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသမှာရှိနေတဲ့အမေရိကန်စစ်တပ်နဲ့အမေရိကန်နိုင်ငံသားတွေကိုကာကွယ်ပေးသွားမယ်လို့အာယုံစိုက်နေရလို့ပြောပါရယ်
။သတင်းချင်းချုပ်ကိုကုသညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပချင်းမှာပဲ Asia 77 Juru ကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများဆင်အောင်ပါ။
This program has come to you from the Voice of America, Washington.